ဘင်္ဂလားဒေ့ရှ်နယ်စပ်ကောက်ဆက်စ်ဘဇာရိုဟင်ဂျာဒုက္ခသည်စခန်းတွေမှာရှိတဲ့အခြားဖက်အုပ်စုတချို့ရဲ့တံခိုးမခံနိုင်တော့တာကြောင့်ဘင်္ဂလားဒေ့ရှ်အစိုးရကစီစဉ်ပေးတဲ့ဘာဆန်ချာမြေလူကျွန်းကိုဖြောင်းရွှေ့ကြရတာဖြစ်ကြောင်းရိုဂျာဒုက္ခသည်တချို့ကပြောပါရယ
်ဘွန်ဒါဝါဒီပွားစေဒီ
ကောက်ဆက်စ်ဘဇာဒုက္ခသည်စခန်းတွေမှာရိုဂျာအခြားဖက်အဖွဲ့တချို့ဖွဲ့ထားပါရယ်သူတို့ကကုလူမျိုးအချင်းချင်းကိုဖိလိနေပါရယ်မြန်မာနိုင်ငံမှာသူတို့ဘာမှမလုပ်ကြပါဘူးကောက်ဆက်စ်ဘဇာကစခန်းတွေမှာဒါရိုဂျာတွေကိုတပ်ဖြတ်ပြီးဝင်ညစ်နေကြပါတယ်လို့ပါစင်ဂျာဂျွန်ယောင်ရိုဂျာကောင်းဆောင်တို့ဖြစ်တဲ့အမ်ဆာဦးလာက VOA ဘင်္ဂလားဌာနကိုပြောပါရယ်ဘင်္ဂလားဒေ့ရှ်နယ်စပ်ကရိုဟင်ဂျာသိမ်းတဲ့ခြေရှိတဲ့ကောက်ဆက်စ်ဘဇာဒုက္ခသည်စခန်းတွေမှာပကြသိမ်းပြီးရက်တွေအတွင်းမိလောင်မှုတွေဖြစ်ပွားခဲ့တယ်လို့လူသားမှုတွေနဲ့လူပြောင်းမှုတွေလည်းဖြစ်ပွားခဲ့ပါတယ်ဒါကြောင့်ရိုဂျာတော်တော်များများကစခန်းတစ်ခုကနေနောက်တစ်ခုကိုပြောင်းရွှေ့နေထိုင်ကြရပါတယ်ဒီတစ်ပတ်ထဲမှာတော့ဘင်္ဂလားဒေ့ရှ်အစိုးရကရိုဂျာဥယျာဉ်3000လောက်ကိုတတိယတပ်အဖြစ်ပါစန်ချာကျွန်းကိုထပ်မံပို့ဆောင်ပေးခဲ့ပါတယ်။တစ်ချိန်တည်းမှာပဲရိုဂျာဒုက္ခသည်တွေနေရပြန်ရေးကိစ္စကိုမြန်မာအစိုးရနဲ့ဆွေးနွေးနေတယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာကစာတမ်းပဋိညာကပြုလုပ်တဲ့ဘင်္ဂလားဒေ့ရှ်စစ်တပ်ကတော့တင်းနှံစစ်ပွဲတစ်ခုမှာပြောပါတယ်။ရိုဂျာ3000ကိုမြန်မာအစိုးရကတော့လက်ခံခြင်းမရှိပါဘူးခင်ဗျ။